starting a new life in Australia isn't easy.
A lot of companies have rejected me.
Sometimes I feel like, oh, I'm gonna quit, I've given up.
Work in Progress is a podcast to help skilled migrants rebuild their careers in a new country. You'll hear inspiring real-life stories, expert advice, and valuable tips to help you find a job and advance your career. Work in Progress. Listen now wherever you get your podcasts.
သင်ဟာ SPS မြန်မာပိုင်းနဲ့ အထူးရှိနေတာပါ sps.com.au/burmese မှာ promo 2k ရတဲ့သတင်းစာမားတွေကို ရှားဖွေပါ
SPS မြန်မာပိုင်းကို အင်္ဂါနဲ့ စနေနေ့ ည 10:00 မှာ နားဆင်နိုင်တယ်လို့ online ကနေလည်း အချိန်မီ နားဆင်နိုင်ပါပြီ
December လမှာစစ်တပ်ကျင်းပမဲ့ရွေးကောက်ပွဲမတိုင်မီတလအလိုမှာနိုင်ငံရေးအကျဉ်းသား 3,000 ကျော်ကိုစစ်တပ်က November လ26ရက်နေ့မှာလွတ်ငြိမ်းချမ်းသာခွင့်ပေးခဲ့ပါတယ်။ရန်ကုန်မြို့အင်းစိန်အကျဉ်းထောင်အပါအဝင်အခြားသောအကျဉ်းထောင်တွေကနေနိုင်ငံရေးအကျဉ်းသား 385 ဦးကိုစစ်တပ်ကလွတ်ငြိမ်းချမ်းသာခွင့်ပေးခဲ့တာဖြစ်ပြီးနောက်ထပ်နိုင်ငံရေးအကျဉ်းသား 9,580 ဦးရဲ့အမှုတွေကိုတော့ပိတ်သိမ်းခဲ့တယ်လို့စစ်တပ်ကကြေညာခဲ့ပါတယ်။ဒါဟာနှစ်နဲ့ချီကြာမြင့်ခဲ့တဲ့အကျဉ်းထောင်တဲကဘဝကနေနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာခဲ့တာဖြစ်ပြီးမိသားစုတွေအတွက်ဝမ်းသာကြည်နူးစရာဖြစ်ခဲ့ပါတယ်။ဒါပေမဲ့ဒီလွတ်မြောက်မှုရဲ့နောက်ကွယ်မှာစစ်တပ်အတွက်ပုံမှန်ကြီးမားတဲ့နိုင်ငံရေးအစီအစဉ်တစ်ခုရှိနေပါတယ်။နိုင်ငံရေးအကျဉ်းသားတွေကိုအခုလိုလွတ်ငြိမ်းခွင့်ပေးလိုက်တာဟာလာမယ့်ဒီဇင်ဘာလ28ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲမှာသူတို့ရဲ့မဲပေးပိုင်ခွင့်မဆုံးရှုံးစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လှုံ့ဆော်တာဖြစ်ကြောင်းစစ်တပ်ရဲ့တရားဝင်မီဒီယာတွေကနေတဆင့်ကြေညာခဲ့ပါတယ်။ဒီကြေညာချက်ဟာလူသားချင်းစာနာမှုထက်နိုင်ငံရေးအရာအမျက်ထုတ်လို့တဲ့ရည်ရွယ်ချက်ကိုမိပေါင်းထိုးပြလိုက်တာဖြစ်တယ်လို့နိုင်ငံရေးလှိလာသုံးသပ်သူတွေကပြောပါတယ်။စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆိုကဖမ်းဆီးထောင်ချခံထားရသူအကျဉ်းသားအကျဉ်းသူ 3,000 ကျော်ကိုစစ်တပ်တွေကရှော့ပေါ့ပေးလိုက်ကြောင်းနိုဝင်ဘာလ26ရက်ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။လွတ်မြောက်လာသူအများစုဟာနိုင်ငံဝန်ထမ်းတွေကို CDM မှာပါဝင်ဖို့လှုပ်ဆော်မှုနဲ့ဆွတ်ဆွဲခံရတဲ့ပုံမှန်905ကကြီးနဲ့အကျဉ်းချခံထားရသူတွေဖြစ်ပါတယ်။ပုံမှန်905ကကြီးကိုစစ်တပ်အာဏာသိမ်းအပြီးနှစ်ပတ်အကြာဖေဖော်ဝါရီလ14ရက်နေ့မှာစစ်ကော်မရှင်ကပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။အဒီပုံမှန်ဟာတရားစွဲခံရရင်ထောင်ဒဏ်3နှစ်ကျခံရမှာဖြစ်တယ်လို့အမခံမရတဲ့ပုံမှန်လေးဖြစ်ပါတယ်စစ်ကော်မရှင်ဟာဒီပုံမှန်ကိုအသုံးပြုပြီးသူတို့ရဲ့အာဏာကိုဝေဖန်သူတွေသတင်းမီဒီယာတွေအမှုပညာရှင်တွေနဲ့အယက်သားတွေကိုဖမ်းဆီးဖို့အတွက်အဓိကနိုင်ငံရေးလက်နက်အဖြစ်အသုံးချခဲ့တာဖြစ်ပါတယ်စစ်တပ်ကိုစန့်ကျင်လို့ပုံမှန်905ကကြီးနဲ့ဖမ်းရန်ထုတ်ခံခဲ့ရပြီးဖမ်းရန်ကြောင့်ထွက်ပြေးခဲ့သူတွေကိုတရားခံပြီးပုံမှန်912နဲ့ထမှန်တရားစွဲဆိုခံထားရသူ 9,580 ဦးကိုလည်းအမှုပိတ်သိမ်းပေးလိုက်တယ်လို့စစ်ကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်ကော်မရှင်ကနိုင်ငံရေးအကျဉ်းသား 3,000 ကျော်ကိုလွှတ်ပေးလိုက်ကြောင်းကြေညာခဲ့ပေမဲ့လည်းတကယ်လွှတ်ပေးလိုက်တဲ့အရေးအတွက်ကတော့ရကနန်းသာရှိတယ်လို့ NLD တိုင်းလွှတ်တော်အမတ်ဦးပူပူဦးကပြောပါတယ်။အခြေရှိနိုင်ငံရေးတ
ော်တော်များများတော့ပါဝင်တာမဖြစ်ရပါဘူး။ဒီတော့ကိုသူတို့လွှတ်ပေးလိုက်တဲ့ဆိုရင်လူလူကြီးကလည်းအဲကင်းကနပေါ်ပြထားတဲ့အောင်တော်ပြည်ကနာမှာရှိတော့ဗျာ။ကျန်ကလေးမှာပဲရှိပါလေ။ဘာဖြစ်လို့လဲဆိုတော့အခုမှတစ်ခုချင်းကိုဟိုအားရကနာကပေါ့နော်။ခုမှငါငါကကိုသွားနေပြီးတော့အဲလူကြီးကသာဝင်ပြေးလေတဲ့ခါကျတော့ခုမှငါငါကနဲ့အခြားပုံမှန်ဒီပုံမှန်တော့ပေးရတဲ့ပုံမှန်ဒီနောက်ပြီးတော့အခြားပုံမှန်ဒီဆွဲထားတဲ့လူတွေကျတော့မလွတ်ပါဘူးဗျာ။တဘောတော့ဗျာ။ဒါရကနဲ့ပုံမှန်ခန္ဓာကဘာထောင်ကျော်ရှိအောင်ရှိမယ်ဒါပေမဲ့တကယ်အမှန်တကယ်ထွက်လာတာကဘုရားကလည်းမရှိတဲ့ဆိုတော့ကျွန်တော်ကဒီကပြောချင်ပါတယ်
ပြန်လည်လွတ်မြောက်လာသူတွေထဲက924ဦးဟာနောက်တစ်ကြိမ်ပြစ်မှုထပ်မံကျူးလွန်ရင်အဲ့ဒီပြစ်ဒဏ်အပြင်ကြားခံမှုကြံနေသေးတဲ့ပြစ်ဒဏ်တွေကိုပါတပါးတည်းကြားခံရမှာဖြစ်ပါတယ်ကျန်တဲ့2362ဦးကတော့သူတို့တရားစွဲဆိုထောင်ချခံရတဲ့ပုံမှန်905ကကြီးပါပြစ်ဒဏ်တွေကိုသာရှော့ပေါ်ကလွတ်ငြိမ်းချမ်းသာခွင့်ပြုလိုက်ကြောင်းစစ်ကော်မရှင်ကထုတ်ပြန်ထားတာပါအဲ့ဒီသူတွေဟာပုံမှန်905ကကြီးပါပြစ်ဒဏ်တွေကိုလူငယ်ချမ်းသာခွင့်ရပေမဲ့လေအခြားသောပုံမှန်တစ်မျိုးမျိုးနဲ့တရားစွဲဆိုခံထားရသေးတယ်ဆိုရင်အဲ့ဒီပြစ်ဒဏ်ကလွတ်မြောက်မှာမဟုတ်ပါဘူးဒီအခြေအနေဟာလွတ်မြောက်လာသူတွေအပေါ်နိုင်ငံရေးဖိအားကိုဆက်လက်တက်ရောက်စေနေမှာဖြစ်ပါတယ်သူတို့အနေနဲ့စစ်တပ်ကိုစန့်ကျင်တဲ့ပ ဘလို့နိုင်ငံရေးလှုပ်ရှားမှုဒါမှမဟုတ်ရွေးကောက်ပွဲသဘိမ့်မှုမှာပါဝင်ရင်ပြည်လဲဖန်ဆီးခံရနိုင်ခြင်းရှိတာကြောင့်တဟာလွတ်မြောက်မှုနဲ့အတူပါလာတဲ့နိုင်ငံရေးဖိအားတစ်ခုဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားတွေကိုပြစ်ဒဏ်ရှော့ပေါ့ပေးလိုက်ပေမဲ့လည်းလွတ်မြောက်လာတဲ့အကျဉ်းသားအကျဉ်းသူအများစုဟာလူရဲ့ပြေကန်ဤသူတွေနဲ့တနည်းအောင်ထောင်တန်းချမှတ်ခံထားရသူတွေသာပါဝင်တယ်လို့သိရပါတယ်။ဒါအပြင်လူမြောက်လာသူတွေထဲမှာမြန်မာနိုင်ငံကြီးအတွက်အဓိကကြတဲ့ပြည်သူလူထုရဲ့အားကိုးရာခေါင်းဆောင်တွေဖြစ်တဲ့ဒေါအောင်ဆန်းစုကြည်တမရဦးဝင်းမြင့်အပါအဝင်အခြားထင်ရှားတဲ့နိုင်ငံကြီးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကတော့လူမြောက်လာခြင်းမရှိသေးဘူးလို့သိရပါတယ်။ရွေးကောက်ပွဲကျင်းပခန်းဤတလအလိုမှာနိုင်ငံကြီးအကျဉ်းသားတွေကိုလွှတ်ပေးလိုက်တာဟာနိုင်ငံတကာဖိအားတွေကိုယာယီဖြေလျှော့ဖို့ကြိုးပမ်းတာဖြစ်ပေမဲ့လွမြောက်လာသူတွေဟာအချိန်မရွေးပြန်လဲဖမ်းဆီးခံရနိုင်တဲ့အခြေအနေကြုံတွေ့လာရနိုင်တယ်လို့နိုင်ငံရေးလှလသုံးသက်သူတွေကဆိုပါတယ်မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောင်ရေးကွန်ရက် PPNM တာဝန်ခံကိုတိုက်ထွန်းဦးကတော့ဒီလွတ်ငြိမ်ဟာအမေရိကန်အစိုးရအသိမှတ်ပြုအောင်လုပ်တဲ့လွတ်ငြိမ်ဖြစ်တယ်လို့ပြောပါတယ်
ပြလိုက်တဲ့အခါမှာလည်းပေါ့နော်ဘာကြောင့်မို့လို့လွတ်ပေးလိုက်တယ်ဆိုတော့စစ်တပ်ကထုတ်ပြန်ပါတယ်အာသူတို့ပြည်တော့ဒါရွေးကောက်ပွဲမှာပေါ့နော်လွတ်လပ်တဲ့ဒီမဲပေးခွင့်တွေရရှိဖို့အတွက်လွတ်ပေးလိုက်တယ်ဆိုတဲ့အခြေအနေမျိုးဟာတကယ်တကယ်လွတ်ပေးမယ်ဆိုအများကြီးလွတ်ပေးရမှာဖြစ်ပါတယ်ဒါပေမဲ့ဟိုလက်ရှိမှာငါးငါးတမှုကိုနိုင်ငံရေးပုံမှန်နေတဲ့တတ်မှတ်ထားပြီးမှအဲ့ဒီလူတွေကိုတော့အဲထောင်ထဲမှာဟိုနိုင်ငံတကာနားလဲထားတဲ့နိုင်ငံရေးလို့နားလဲထားတဲ့ငါးငါးကားတွေကမရှိတော့ပါဘူးဒါဟာအကုန်ပါပဲဆိုမှလည်းသူတို့ရဲ့ဖန်ဆီးထားတဲ့အရေးအတွက်ကိုဖုံးကွယ်ကိုစူးစမ်းရတယ်ဆိုတာလည်းဖြစ်တယ်။နောက်တစ်ခုကဟိုနိုင်ငံတကာအနေနဲ့ပေါ့တင်းထားတဲ့အနေနဲ့ပေါ့နော်ဒီလွတ်တယ်ဆိုတဲ့အကြောင်းအရေးချတဲ့အတိုင်းမှာစစ်ကောင်စီပြောတဲ့ရွေးကောက်ပွဲအတွက်ရည်ရွယ်ရေးဆိုတာကိုထည့်ရေးချတာကိုတွေ့ရတယ်ပေါ့။ဒါဟာသူတို့ပြုလုပ်မဲ့ရွေးကောက်ပွဲလို့ပါတစ်ခါကနေမှပေါ့နော်။ဒီကြော်ညာပေးပြီးသားဖြစ်တယ်။နိုင်ငံတကာအောင်ဆက်အောင်လည်းဟိုဖြစ်စေတယ်ဆိုတဲ့ပုံစံမျိုးပေါ့နော်။ဒါကြောင့်မို့လို့တတိဆန်ဆန်စနစ်တကျကိုမှပြင်ဆင်ပြီးမှဒါနိုင်ငံရေးကလည်းဥပမာရယူတယ်နိုင်ငံရေးကနိုင်ငံချင်းသားတွေကိုခုလုံးလုပ်ပြီးမှဒါတုံးချတယ်ပေါ့နော်ဒီလိုပုံစံမျိုးလိုပဲကျွန်တော်ကတော့နားလည်ပါလေက
ြစစ်ကော်မရှင်ဟာနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးရခြင်းရဲ့ရည်ရွယ်ချက်ကိုမဲပေးဖို့လို့တရားဝင်တင်ညာလိုက်တာဟာသူတို့ရဲ့ရွေးကောက်ပွဲကိုနိုင်ငံတကာကိုချပြခြင်းနဲ့မဟာဗျူဟာတစ်ခုသာဖြစ်တယ်လို့နိုင်ငံရေးလှလသုံးသက်သူတွေကပြောပါတယ်စစ်တပ်ရဲ့ဒီလုပ်ရဟာနိုင်ငံတကာမီဒီယာတွေရှေ့မှာသူတို့ဟာဒီမိုကရေစီလမ်းကြောင်းအတိုင်းသွားနေတဲ့ဆိုတဲ့ရုပ်ပုံလွာကိုတိဆောက်နေတာဖြစ်ပါတယ်ဒါဟာလာမယ့်ရွေးကောက်ပွဲဟာစစ်တပ်အတွက်အကျိုးရှိစေမဲ့ပွင့်လင်းမြင်သာပြီးအားလုံးပါဝင်ခွင့်ရှိတဲ့ရွေးကောက်ပွဲတစ်ခုဖြစ်တယ်လို့ယူဆစေဖို့နိုင်ငံတကာအတိုင်းဝိုင်းကိုလှည့်ဖြားဖို့ကြိုးပမ်းနေတာသာဖြစ်တယ်ဆိုတာသိသာလှပါတယ်အမေရိကန်ရောက်မြန်မာနိုင်ငံသားတွေကိုပေးထားတဲ့ TBS ယာယီနေထိုင်ခွင့်ကိုမြန်မာနိုင်ငံရဲ့အခြေအနေတိုးတက်လာပြီးဆိုတဲ့အကြောင်းပြချက်နဲ့ရုပ်သိမ်းလိုက်တယ်လို့ပဲနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးလိုက်မှုဟာလည်းစစ်တပ်ဟာစစ်ရေးပြပခတွေရော့ကြပြီးနိုင်ငံရေးအရာထိန်းချုပ်နိုင်တဲ့အနေအထားကိုရောက်နေပြီဆိုတော့ဝါရမ်းဖြန့်စကားကိုဖြန့်ချီရမှာသူတို့အတွက်သက်သေပြစရာတစ်ခုရရှိခဲ့တဲ့ပုံစံမျိုးဖြစ်ပါတယ်။လွတ်မြောက်လာသူအများစုဟာအာဏာသိမ်းတာကိုစန့်ကျင်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုထောက်ခံသူတွေဖြစ်ကစစ်တပ်ချင်းပမဲ့ရွေးကောက်ပွဲကိုပါဝင်မဲပေးမဲ့အစားစန့်ကျင်ကန့်ကွက်တာကိုသာဆက်လက်လှုံ့ဆော်ဖို့အလားအလာပုံများပါတယ်။ဒါပေမဲ့စစ်တပ်ရဲ့ရည်ရွယ်ချက်ဟာသူတို့မဲပေးတာဖြစ်စေမဲမပေးတာဖြစ်စေမဲပေးခွင့်ရရှိသူတွေလွတ်မြောက်လာပြီဆိုတဲ့အချက်ကိုနိုင်ငံတကာကိုပြသနိုင်ဖို့သာဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးလိုက်တာဟာအမှန်တကယ်လွတ်မြောက်ခြင်းရဲ့လက္ခဏာမဟုတ်ပဲစစ်တပ်အနေနဲ့နိုင်ငံရေးအရာအသက်ရှူပေါက်ရှာဖွေနေတာသာဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကိုကြီးဆောက်ရှောက်ရေးအသင်း AAPP မှဦးအောင်မျိုးကျော်ကပြောပါတယ်။အတန်ကိုအစားထိုးဖက်ပြပေးထားပါရဲ့ရှင
်အချမ်းမဆိုးစုအနေနဲ့အပြောင်းလဲကိုတကယ်လိုချင်တယ်ဆိုရင်မတရားဖန်ဆီးထားတဲ့ဒေါ်ဆန်းစုကြည်နိုင်ငံတော်သမရဦးမြင့်တို့အပါအဝင်နိုင်ငံရေးကျင်းသားအလုံးကိုချွင်းချက်မရှိဘဲလှုပ်ပေးရပါမယ်အချမ်းဖက်ဆိုးစုကိုကျွလွန်ထားတဲ့လူခွင့်ချိုးဖောက်မှုတွေဒါဇဝဲမှုတွေအင်းမနှိမ့်ဆက်မှုတွေအလုံးကိုတာဝန်ခံရမှာဖြစ်ပါတယ်ဒီလိုကိစ္စတွေကိုကောင်းတယ်မဖော်ဘဲနဲ့တော့တူရောင်ယူကောက်ဝဲကိုဘယ်သူကမှထောက်ခံမှာမဟုတ်ပါဘူးအကျဉ်းတော်ဒီမှာကြံနေတဲ့နိုင်ငံရေးအကျဉ်းသားတွေအားလွတ်မြောက်ဖို့ဆိုတာကလည်းတော်လည်းနိုင်မှုအရေးကြီးပါတယ်။အဲ့လိုနိုင်ရရှိမှထောင်နေရလေးဘက်မှာရှိနေတယ်ကျွန်တော်တို့ရဲ့ခေါင်းဆောင်တွေဖြစ်တဲ့ဒေါ်ဆန်းစုကြည်သမရဦးမြင့်တို့အပါအဝင်ကျွန်တော်တို့ရဲဘော်နိုင်ငံရေးအကျဉ်းသားအားလုံးချွေးချက်မရှိလွတ်မြောက်နိုင်မှာဖြစ်ပါတယ်။ကျွန်တော်တို့ရဲ့လက်တွေနဲ့ထောင်နဂါးတွေကိုဖွင့်ပေးပြီးကျွန်တော်တို့ရဲဘော်အားလုံးလွတ်မြောက်ဖို့အတွက်ကြိုးစားကြရမှာဖြစ်ပါတယ်ခ ။
စစ်တပ်ဟာနိုင်ငံရေးအကျဉ်းသားတွေကိုရွေးကောက်ပွဲအတွက်လွှတ်ပေးလိုက်ပေမဲ့လေသူတို့ရဲ့ဒီဇင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲဟာတည်တွင်းပြည်ပကနေတရားဝင်မှုမရနိုင်ပဲဆက်လက်ဖဲ့ကျင်းခံနေရမှာအသေးအကြပဲဖြစ်တယ်လို့နိုင်ငံရေးလှိလာသုံးသပ်သူတွေကပြောပါတယ်။ဒါဟာစစ်တပ်ရဲ့နောက်ဆုံးရဝါဒဖြန့်ချီလုပ်ရဖြစ်ပြီးနိုင်ငံတကာနဲ့ပြည်သူလူထုအနေနဲ့လွတ်မြောက်လာသူတွေရဲ့ပျော်ရွှင်မှုနောက်ွယ်ကနေရွေးကောက်ပွဲရဲ့မတမာမှုကိုတတိထားဖို့လိုအပ်ကြောင်းတတိပေးတိုက်တွန်းနေကြပါတယ်။ဒီသတင်းဆောင်ပါကိုကျမစင်ကတင်ဆက်ပေးထားပါတယ
်။ရုပ်ရှင်ကြည့်ရတာကိုနှစ်သက်ပါသလား SBS on demand မှာရုပ်ရှင်ဇာတ်ကားပေါင်းရာနဲ့ချီရှိပြီးတော့ကြိုက်တဲ့အချိန်မှာကြည့်ရှုနိုင်ပါတယ်။ကမ္ဘာအကောင်းဆုံး drama ဇာတ်ကားတွေ၊ဖြစ်ရမယ့်မှတ်တမ်းတွေ၊တရေကားတွေ၊ဟာသနဲ့အချက်ဇာတ်လမ်းတွေကိုကြည့်ရှုနိုင်ပါတယ်။ sbs.com.au/ondemand ကိုသွားပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ
Starting a new life in Australia isn't easy.
A lot of companies have rejected me.
Sometimes I feel like, oh, I'm gonna quit, I've give up.
Work in Progress is a podcast to help skilled migrants rebuild their careers in a new country. You'll hear inspiring real-life stories, expert advice, and valuable tips to help you find a job and advance your career. Work in Progress. Listen now wherever you get your podcasts.